ီတရင်ဖက်ကောင်မှာချင်းပါမယ်အာဆီယံထိပ်သီးအစည်းအဝေးမှာမြန်မာနိုင်ငံရဲ့ခိုင်မြဲပွဲအရေးအပြင်ကုန်သွယ်ရေးစစ်ပွဲနဲ့တောင်ကျုပ်ပင်လယ်ပြင်ပိုင်းရဲ့အငင်းပွားမှုတွေကိုကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပေမယ့်တိုးတက်မှုကတော့အနည်းချင်းပဲရှိနိုင်တယ်လို့ခန့်မှန်းကြပါတယ်။ထိပ်သီးအစည်းအဝေးကိုလူရေ 5.6 တန်းပဲရှိပြီးအဖွဲ့ဝင်နိုင်ငံတွေထဲမှာအသိငယ်ဆုံးနဲ့အကျယ်အဝဆုံးဖြစ်တဲ့စင်ကာပူကျွမ်းနိုင်ငံကလေးကအင်ရှင်ဖြစ်တဲ့လက်ခံကျင်းပမှာဖြစ်ပါတယ်။စင်ကာပူနိုင်ငံသားဝန်ကြီး Vivian Balakrishnan ကဒီတိုင်းအရေးယူဆောင်ရမှာအလုံးသဘောတူဖို့လိုအပ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းအရင်းနဲ့ပတ်သက်ပြီးဂျာဟာဘေးဒုက္ခရောက်နေတာကိုမြင်ရတာဖြစ်ပြီးလူသားချင်းစာနာမှုဆိုင်ရာဝန်ထဲဖို့ဖြစ်ကြောင်းပြောပါတယ်။အာဆီယံဖွဲ့စည်းနေတဲ့အဲ့ဒီကအကြမ်းဖက်မှုတွေရဆိုင်ရင်းနဲ့အကူအညီပေးရတဲ့ဦးစားပေးဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ဒါဟာမြန်မာအစိုးရရဲ့နိုင်ငံရေးချက်ဆိုင်ရာတာဝန်ခံမှုနဲ့တာဝန်ရှိမှုနဲ့တက်ဆိုင်တာမျိုးမြန်မာအစိုးရအနေနဲ့နိုင်ငံရေးရဖြေကြားမှာဖြစ်တယ်လို့လည်းစင်ကာပူနိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်။အခုကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးကိုနိုင်ငံတော်အတန်းတင်ကပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ရောက်နိုင်ပါဘူး။